ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကြောင့်ကမ္ဘာပေါ်ကနိုင်ငံတိုင်းလူလူစီးပွားရေးကျဆင်းမှုတန်းကိုအကြီးအကျယ်ခံစားခဲ့ရပေမဲ့တချို့နိုင်ငံတွေကတော့စီးပွားရေးလုပ်ငန်းတွေနဲ့အလုပ်သမားတွေအပေါ်ထိခိုက်မှုသက်သာအောင်လှုံ့ဆော်နိုင်ခဲ့ပါတယ်။ဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်နိုင်ဖို့အပြင်းထန်လှုံ့ဆော်ခဲ့တဲ့ဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတချို့ကတော့စီးပွားရေးရထိခိုက်မှုတွေနည်းအောင်လုံနိုင်ခဲ့ပေမဲ့အရင်းမြစ်တွေတိတ်မရှိတဲ့ဖွံ့ဖြိုးတဲ့နိုင်ငံတွေကတော့အန္တရာယ်အများဆုံးရင်ဆိုင်နေရတဲ့အကြောင်း VOA သတင်းနောက် Brian Patton သတင်းပေးပို့ထားတာကိုပြောပြပေးခြင်းပါတယ်။ကျွန်တော်ရန်နိုင်ပါတောင်ကိုရီးယား၊စင်ကာပူနဲ့ဗီယက်နမ်နိုင်ငံတွေဟာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်နိုင်ဖို့အတွက်စီးပွားရေးလုပ်ငန်းတွေကိုပိတ်တာဗိုင်းရပ်စ်ပိုးရှိမရှိစမ်းသပ်စစ်ဆေးတာတွေနဲ့ဗိုင်းရပ်စ်ကူးစက်ခံထားတဲ့သူတွေနဲ့ထိတွေ့ဆက်ဆံခဲ့တဲ့သူတွေကိုစုံစမ်းဖော်ထုတ်တာတွေလုပ်ပြီးတော့ဗိုင်းရပ်စ်ကူးစက်မှုတွေမပြန့်နှံ့အောင်စောစောစီးစီးထိထိရောက်ရောက်လှုံ့ဆော်ခဲ့ကြပါတယ်။အဲလိုလှုံ့ဆော်ခဲ့တဲ့အတွက်ဒီနိုင်ငံတွေဟာစီးပွားရေးလုပ်ငန်းတွေကိုပြန်ဖွင့်တဲ့အခါမှာအောင်မြင်ဆုံးဖြစ်ခဲ့တယ်လို့စီးပွားရေးပညာရှင်တွေကပြောပါတယ်။Stephanie Siegel ဟာ CSIS မှာပြောရတဲ့နိုင်ငံတကာလေ့လာရေးဌာနကနိုင်ငံရေးဘောကဗေဒအကဲခတ်ဖြစ်ပါတယ
်။ If that's in place that as you reopen the economy you actually
လုပ်ငန်းတွေကိုတခြားချင်းပြန်ဖွင့်တဲ့အခါမှာစားသုံးတွေကဘယ်လိုတုံ့ပြန်လဲဆိုတာကလည်းမသိနိုင်တဲ့အခြေအနေတွေမှာအပါဝင်ဖြစ်နေတာကြောင့်ဒါတွေကိုလုပ်ခဲ့တဲ့ဆိုရင်တော့စီးပွားရေးပြန်ဖွင့်တဲ့အခါမှာယုံကြည်မှုတွေရအောင်အမှန်တကယ်အားပေးနိုင်မှာဖြစ်ပါတယ်။
အာရှဥရောပနဲ့မြောက်အမေရိကတိုက်ကဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတွေမှာတော့စီးပွားရေးလုပ်ငန်းတွေနဲ့အလုပ်သမားတွေကိုစီးပွားရေးပိတ်ထားတဲ့ကာလအတွင်းဝင်ငွေမထိခိုက်ရအောင်ကာယောဂါကယ်ဆယ်ရေးနဲ့အကူအညီပေးရေးအစီအစဉ်တွေလုပ်ပြီးကူညီခဲ့ကြပါတယ်။ဂျာမနီနိုင်ငံမှာတော့အလုပ်မလုပ်ရဘဲနားနေရတဲ့အလုပ်သမားတွေကိုလစာတွေပေးဖို့အတွက်ကုမ္ပဏီတွေကိုအစိုးရကငွေကြေးပြန်ထောက်ပံ့တာတွေကြောင့်ဂျာမနီမှာအလုပ်လက်မဲ့နှုန်းကအတော်လေးကိုနည်းပါးခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့အလုပ်ပြုတ်တဲ့သူအရေအတွက်အတော်လေးကိုများခဲ့ပြီးအလုပ်သမားအခွင့်အရေးတွေကိုတော့အလုပ်လက်မဲ့ကူညီထောက်ပံ့ရေးအစီအစဉ်တွေကနေတဆင့်တောင်းခံခဲ့ကြပါတယ်။ကယောဂါမတိုင်ခင်ကတည်းကဆင်းရဲမွဲတင်မှုနဲ့ရုန်းကန်နေရတဲ့ဖွံ့ဖြိုးတဲ့နိုင်ငံတွေကတော့ကမ္ဘာတဝန်းပို့ကုန်ထုတ်လုပ်မှုတွေနဲ့ခီးစွားလုပ်ငန်းတွေမှာအကြီးအကျယ်ကျဆင်းခဲ့တာကြောင့်စီးပွားရေးရိုက်ခတ်မှုဒဏ်ကိုအကြီးအကျယ်ခံခဲ့ကြရပါတယ်။ကမ္ဘာတဝန်းမှာအငတ်ပေးမချရအောင်သတိပေးတဲ့အနေနဲ့အန်ဒီအများဆုံးရင်ဆိုင်နေရတဲ့သူတွေကိုလူသားချင်းစာနာတဲ့အကူအညီတွေပေးဖို့အတွက်အမေရိကန်ဒေါ်လာ9ဘီလီယံလောက်လိုအပ်တယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောပါတယ်
။ Humanitarian aid is not just a moral imperative. It is a
practical necessity. ဒါကြောင့်ဒီကစိတ်သက်ပိုင်းဆိုင်ရာအရလွန်အရေးကြီးတဲ့အရာတစ်ခုတွေဖြစ်ပေ။ဒါကဗိုင်းရပること်စ်ကိုတိုက်ဖြတ်ဖို့အတွက်လည်းတကယ်လက်တွေ့လိုအပ်ချက်ဖြစ်ပါတယ်။တကယ်လို့ COVID-19 ကရောဂါကအစင်းရဲဆုံးနေရာဒေသတွေအကြီးအကျယ်ထိခိုက်ပျက်စီးစေတဲ့ဆိုရင်ကျွန်တော်အားလုံးအတွက်လည်းအန္တရာယ်ရှိပါတယ်။
စီးပွားရေးအကူအညီပေးမှုတွေပို့ပြီးတော့လိုအပ်နေပေမဲ့လည်းဗန္ဓာရေးအသုံးပြုမှုတွေကိုအားမပေးတဲ့တမျိုးကြဝါဒီတွေကတော့အမေရိကန်အစိုးရကကြွေးမိတွေထပ်တင်ခံပြီးငွေကြေးမြောင်များသုံးဆွဲကိစ္စကိုပို့ပြီးတော့စန့်ကျင်နေပါတယ်။အဲ့လိုသုံးဆွဲလိုက်ခြင်းအပြင်အခွန်တွေပို့ပြီးတော့တိုးမြင့်ကောက်ခံလာမှဖြစ်သလိုချိုးချံချွေတာရေးအစီအစဉ်တွေလှုပ်လိုက်တဲ့အတွက်လာမယ့်နှစ်တွေအတွက်မှာစီးပွားရေးကြီးထွားမှုနှုန်းကနှေးကွေးလာနိုင်တယ်လို့လည်းသတိပေးလိုက်ပါတယ်။
If we see that people are not going back to work,
တကယ်လို့လူတွေအလုပ်ပြန်မသွားကြဘူးဆိုရင်နောက်ထပ်အကူအညီတွေထပ်ပေးဖို့လိုလာမှာပါ။အဲ့ဒီမှာစပြီးကြားလာရမယ့်အရာတွေတဲကတစ်ခုကတော့စီးပွားရေးအရာခြေကုံလက်ပန်းစနေတာတွေကိုကြားလာရမှာပါ
။ဒါမဲ့လည်းဗိုင်းရပ်စ်ကောက်ကွယ်ဆေးကိုမတွေ့မချင်းဒါမှမဟုတ်ယောဂါပျောက်ကင်းအောင်ကုသနိုင်တဲ့ဆေးကိုမတွေ့မချင်းစီးပွားရေးကျဆင်းမှုတွေဘလောက်ထိဆိုးရမယ်ဘလောက်ထိကြားရှိမယ်ဆိုတာကိုပြောဖို့ခက်အောင်မှာဖြစ်တယ်လို့လည်းစီးပွားရေးပညာရှင်တွေကပြောပါတယ်။အချိန်ထဲမှာပဲစီးပွားရေးလုပ်ငန်းတွေကိုအချိန်မတိုင်ခင်ပြန်ဖွင့်ပေးလိုက်ခြင်းအဖြစ်ကာယောဂါပြဿနာကြီးကိုပို့ပြီးတော့ရှေ့ကျသွားစေနိုင်တယ်လို့လည်းသတိပေးလိုက်ပါတယ်ခင်ဗျာ။